Australia နိုင်ငံသားဝင်ကြီး Mary Spain ဟာ၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကြီးစင်တွင်ဒီကနေ့ Caucasus Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေစီသွားပါတယ်
This is a very important opportunity for me as Australia's foreign minister to visit the camps here and
ဒီကရှင်တွေကိုပို့ပြီးနားလည်ဖို့ကိုယ်ရင်ဆုံးထွက်ပြေးသူအများပြားကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုနားလည်ဖို့ Australia နိုင်ငံသားရဲ့ဝန်ကြီးဖြစ်ဒီကစခန်းတွေကိုလာရတာဟာကျွန်မတို့တော့တကယ်ကိုအရေးပါတဲ့အခွင့်အလမ်းတစ်ရပ်ပါပဲ WFP UNHCR Save the Children နဲ့အခြားအဖွဲ့အစည်းအများပြားဟာတိတ်ကိုရေးပါတဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုလုပ်နေကြပြီးနီလန်လေးတစ်ခုနဲ့အထောက်အကူပေးနိုင်တဲ့ပေါ်အော်စတြေးလျနိုင်ငံအနေနဲ့ကြေညာမိပါတယ်လို့ဝန်ကြီးပိန်ကကုတူပလောင်ဒုက္ခသည်စခန်းတွင်ကကမ္ဘာစစ်နေရေးကအဖွဲ့ WFP ရုံးရှိမှသတင်းတော်တွေကိုပြောပါတယ်ဒီကိုလာတဲ့သူ့ပြည်စင်တွေတစ်ပိုင်းဟာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးဆိုင်ရာမေးခွန်းတွေနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပို့ပြီးနားလည်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးပြောဆိုဖို့ဒုက္ခသည်စခန်းတွေကလူတွေနဲ့စကားပြောဆိုဖို့ဖြစ်ပါတယ်လို့လည်းဝန်ကြီးပိန်ကပြောပါတယ်ဝန်ကြီးဖိန်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးစင်ဟာ1998ခုနှစ်ကတည်းကဆိုရင်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ကြီးစင်ဖြစ်တယ်လို့2006ခုနှစ်ကတည်းကဆိုရင်လည်းဩစတြေးလျအစိုးရဖွဲ့ဝင်တဦးအနေနဲ့ပထမဆုံးကြီးစင်ဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမယ်ရီစပိန်ဟာ2018ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံကိုလာခဲ့ပြီးစစ်တွေမျိုးကိုသွားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့ရခိုင်အရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရွေးညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်လုပ်ဆောင်ထားပေမဲ့ပြီးခဲ့တဲ့လကဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုကတော့ပြန်လာသူမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။